င်္ဂလာညနေခင်းမှာဒေါက်တာရှင်မြန်ရှင် VOA American တရင်2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တရင်တွေမှာတော့ American နဲ့ Canada တောင်းဝင်ရှိသူတွေကွန်ဒိုရေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာသိစိတ်ဆွေးနွေးနေပါတယ်ဒီခါကြီးတည်းမှာ Ranger Mosque နေပေါ်လူမျိုးတွန်းလောက်လူခွင့်ချုပ်ပေါင်းမှုကြီးလွန်နေကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာစိုးရတောင်းဝင်ရှိသူတွေကပယ်ချလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညီညာပေးသွားမှာပါ
ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းစာရီထဲမှာတော့ American ပြည်ထောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြမအရေးဆွေးနွေးပွဲမှာ American ကပြောဆိုလိုက်တဲ့အပေါ်
US ရဲ့တွေ့ရှိချက်တွေက UN နဲ့တူတူပဲထပ်တူပဲပြောရင်နော်အဲ့ဒါကိုကျမဆွေးနွေးနေတဲ့ကဒီဥစားကိုပြန်ချ
ရခိုင်ရေးကဲခတ်ဒေါက်တာခင်ဇော်ဝင်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကနားဆင်ရပါမယ်ဒီသတင်းနဲ့အတူစွာချောင်းရေလောင်တမန်ရဲ့ကျိုးပဲ့သွားတဲ့ရေဘိုလ်လွဲကစီးလာတဲ့ရေတွေကြောင့်ဒီကနေ့မနေ့ရန်ကုန်မန္တလေးအမြင်လမ်းမှာရေကျော်မှုတွေရှိခဲ့တဲ့အကြောင်းမြန်မာကျပ်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်စံချိန်ချိုးနေစေဖြစ်လို့ဈေးကွက်ရဲ့ရိုက်ခတ်မှုတွေအကြောင်းသုံးသပ်ပြောဆိုထားကြတဲ့သတင်းစာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြပါအောင်ရှင်
မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်အစားထိုးဖို့ကြိုးပမ်းနေချိန်မှာပဲအဖွဲ့ဝင်အမေရိကန်နဲ့ကနေဒါနိုင်ငံကစိတ်ဆက်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်တည်းရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကနဲ့မနေ့ကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံကြားရေးဝန်ကြီး Christian Freeland ကတော့အစောပိုင်းဆွေးနွေးမှုတွေမှာလုံးမင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့မှဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထောက်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတဲ့အတွက်ကနေဒါနိုင်ငံအတွက်အလားအလာကောင်းလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းကနေဒါနိုင်ငံချိုင်းဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA သဘောစာချုပ်အရမတော်ရင်တဲ့နိုးတယ်ပစ္စည်းတွေပေါ့ခုံကောက်ခံမှုနဲ့ပတ်သက်လို့ကာလကြာရှိကနေဒါနိုင်ငံနဲ့အငင်းပွားနေရတယ်ကိုတော့ဘယ်လိုဖြေရှင်းမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဝါရှင်တန်မှာရှိနေစေဖြစ်တဲ့မက္ကဆီကိုကုန်သွယ်ရေးကိုယ်စားလှယ်နဲ့လည်းကနေဒါနိုင်ငံကြီးဝန်ကြီးတွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိထားခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ဆက်လက်ညှိနှိုင်းရအောင်မှဖြစ်ပေမဲ့အမေရိကန်ကုန်သွယ်ကိုယ်စားလှယ်လက်တီဇာကတော့စပြုံးမှုမျိုးရေလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလောက်ကန်နေဖန်တီးပေးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တွေဖြစ်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲပြောဆိုထားပါတယ်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြန်ပြီးတော့အင်အားကောင်းလာနေတဲ့ IS Islamic အစွန်းရောက်အကြမ်းဖက်သမားတွေကသူတို့လက်လွတ်ခဲ့ရတဲ့ Caliphate Islam ဒေသပြန်ပြီးတော့ထူထောင်ဖို့ကောင်းကောင်းနေရာယူထားပြီးဆိုတဲ့ American စစ်ဌာနချုပ် Pentagon ရဲ့ခန့်မှန်းပြောဆိုချက်ကို American ထိပ်တန်းစစ်ဘက်အရာရှိတဦးကပယ်ချလိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစီရင်ခံစာတွေကခန့်မှန်းဖော်ပြချက်တွေအရ IS တို့ဟာသူတို့ထိန်းချုပ်ခဲ့တဲ့နယ်မြေတွေလက်လွတ်ခဲ့ရပေမဲ့အီရန်နဲ့ဆီးရီးယားမှာ IS တပ်ဖွဲ့ဝင်2000ကနေ3000ထိရှိနေသေးတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအစီကီယင်ခန်စာတွေကိုပူရဲစီဦးစီးများအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့မရိန်တက်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကလည်းမခံပါဘူး။ IS တိုက်ခိုက်ရေးသမားတွေ3000လောက်ထိရှိနေသေးတယ်ဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒီဒစ်နဲ့ပင်နီကွန်စစ်ဌာနချုပ်မှရှာရှာပါပါပူရဲလုပ်တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်မှူးကြီးဒန်ဖော့ဒ်ကပြောဆိုသွားတာပါ။Euphrates မြေဝံဒေသမှာရှိနေသေးတဲ့ချင်းချောင်းမတွေကိုအယုံဆိုင်လောက်ကင်နေပြီးတော့အီရန်နိုင်ငံထဲမှာ IS တို့အနေအချင်းရှိနေသေးတယ်ဆိုတာကိုသိပေမဲ့အရင်တုန်းကလိုအင်အားကောင်းနေသေးတယ်ဆိုတာမဖြစ်နိုင်ဘူးလို့လည်းပြောပါရယ်ဒီအစီရင်ခံစာတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့တာပါကာကွယ်ရေးဌာနရဲ့ကိန်းဂဏန်းတွေကိုကူကားထားတဲ့အထွေထွေစုံစမ်းရင်းမှုရဲ့အစီရင်ခံစာမှာတော့ IS တပ်ခိုက်ရေးသမားတွေကအီရန်မှာ18000ဆီးရီးယားမှာ13100ကနေ14500အထိရှိနိုင်တယ်လို့ဖော်ပြထားပြီးအမေရိကန်စစ်စင်ရေးဒေသတွေမှာရှိနေတဲ့ IS တွေက4000ကနေ6000လောက်သာရှိတယ်လို့လည်းဆိုထားပါရယ်
ရောက်ကိုရဲနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုတမန်တော်နဲ့ထရန့်ကဖြတ်သိမ်းလိုက်ပြီးရပိုင်းချက်မှာပဲတောင်ကိုရဲနဲ့ပူးတွက်စည်းလိချင်းမှုတွေရှင်းနေတဲ့ပြန်ဆောက်ကိုစဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇွန်လတည်းစင်ကူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျူးစင်မှာနျူကလ িয়ার ကိစ္စရေးရောက်ကိုရဲခေါင်းဆောင်ကင်ဂျင်ဝမ်ကရေဦးရဆန်ဆန်တကြီးပေးခဲ့ပြီးနောက်မှာပဲတမန်တော်ကပူးတွက်စည်းလိချင်းမှုတွေကိုဆိုင်းငံ့ထားမယ်အကြောင်းရုတ်တရက်ကြေညာထားပါ မြောက်ကိုရီးယားပေါ်ယုံကြည်မှုကိုပြတ်တဲ့အနေနဲ့ဒီနှစ်နွေရာသီမှာပူးတွက်စည်းရေးလေ့ကျင့်မှုကိုဆန့်ကျင်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရပ်ဆိုင်းမှုကတိပေးထားတာမဟုတ်ကြောင်းလဲအမေရိကန်ကာကွယ်ဝန်ကြီး James Mattis ကပင်တဂွန်စစ်ထောင်နေချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။နောက်ထပ်စည်းရေးလေ့ကျင့်မှုတွေကိုဆန့်ကျင်မှုအစီအစဉ်မရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ဇွန်လထိပ်သီးဆွေးနွေးပွဲအပြီးမှာတော့စင်ကာပူနိုင်ငံမှာရရှိခဲ့တဲ့သဘောတူညီချက်ဟာသမိုင်းဝင်အောင်မြင်မှုတစ်ရပ်ဖြစ်တဲ့အကြောင်းသမ္မတ်ထရန့်ကပြောဆိုခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအဆုံးသတ်ပြီဖြစ်တဲ့အကြောင်းလဲတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒါမှမဟုတ်တွတ်တက်မှုအနေချင်းအတွက်အပြန်အလှန်အနေနဲ့ Facebook တန်ခတ်မှုတွေကိုလျှော့ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တယ်လို့အရေးယူမှုတွေလျှော့ဖို့မပေးခင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်းဖို့အမေရိကန်ရဲ့တောင်းဆိုချက်တွေကိုမြောက်ကိုရီးယားကငြင်းဆန်ခဲ့ရတာစိစက်ညှိနှိုင်းမှုတွေမှာရှေ့မတွန်းနိုင်ပဲဖြစ်နေရတဲ့အကြောင်းသမ္မတ်ထရန့်ကမကြတဲ့ရင်တော့ပဲအတိမပြလက်ခံပြောဆိုပြတာပါဒီနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်တဲ့မြောက်ကိုရီးယားကိုတောင်းရောက်မဲ့အစီအစဉ်ကိုလည်းဖြစ်ခဲ့ရပါတယ
်ပြီးခဲ့တဲ့စနေနေ့ကကွဲလွန်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်မှာဒီကနေ့စတင်ကျင်းပပါတယ်ဂျွန်မက်ကိန်းဟာအရီဇိုနာပြည်နယ်လွှတ်တော်ကိုစားပြုလွှတ်တော်အမတ်အဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူဖြစ်ပါတယ်ပြည်နယ်မြို့တော်ဖီနစ်ကလွှတ်တော်မှာဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုတည်တံ့အခမ်းအနားနဲ့အောက်မေ့ဂုံမြို့ချမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ကာရဝဲပြုခွင့်ပေးမှာဖြစ်ပါတယ်ဇာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုံအထိကျင်းပမှာဖြစ်ပြီးမနက်ဖြန်ကြာရာတွင်နေမှာတော့ဂျွန်မက်ကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအစိုးရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့ဇာပနာအခမ်းအနားကျင်းပမှာပါတောက်ကြာနေမှာတော့မြို့တော်ဝါရှင်တန်မှာလွတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွတ်တော်အဆောက်အုံထဲမှာထားရှိမှာပါဝါရှင်တန် DC က National Cathedral မှာစနေနေ့ကျင်းပမဲ့ဇာပနာအခမ်းအနားမှာတော့သမရဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုံပြုစကားပြောကြမှာဖြစ်ပါတယ်မက်ကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြုပ်နှံမှာဖြစ်ပါတယ်ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာနဲ့အသက်83နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဒိုင်းထိုမီတာ70 kHz 10683ဒိုင်းထိုမီတာ19 kHz 15565နဲ့ဒိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပို့ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြည်ခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ပြည်ပတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းလောင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေရကဖေချလိုက်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေတဲ့တက်မတော်ကော်ဝေးဦးစီးချိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိတ်တန်းကောင်းဆောင်6ဦးကိုလူမျိုးတွန်းတပ်ဖြတ်မှုလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတင်းနာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီမှာဆွေးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့အချက်လက်ရှာဖွေရေးအဖွဲ့ဆေးလွတ်ဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမြန်မာဆွေးရကလက်ခံမထားကြောင်းဒီကနေ့ထုတ်ဆွေးရကသတင်းစာတွေမှာပြောဆိုထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာတာဝန်ကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုမြန်မာဆွေးရကစုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းထားတဲ့အကြောင်းလည်းပြောဆိုထားတာပါခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကိစ္စကန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုနေတာဖြစ်ပါတယ်မြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတယ်လို့နိုင်ငံကတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူခွေရေးချိုးဖောက်မှုတွေကျွလွန်နေတာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျွလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တာနိုင်တဲ့အာဏာတွေနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက်မှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတော့တန်ရမရှိဘူးလို့လည်းရိုက်တာစတင်ထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားတော့ပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလဲရူဝင်ကြအေးအမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးရေးမှုတွေရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကန့်ညင်မှုရှိတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ် Nikki Haley ကပြောပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရူဝင်ကြမွတ်စလင်တွေပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေမကအုပ်စုလိုက်မတိန်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတ နင်လာနေကထုတ်ပြန်တဲ့အစီအခါသားမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့တောင်းဆိုထားတာပါဒီလိုကြမ်းကြုတ်ရက်ဆက်တဲ့လိုရတဲ့အတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဖက်ကအထပ်ပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာအစိုးရဖက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အထိလှုပ်ခွန့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားတယ်လို့ရွင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတိအမှန်မပြူပါဘူး
American by Puerto Rico ကျွန်းမှာပြည်ရဲ့နှစ်စက်တင်ဘာလရဲ့ Hurricane Maria တိုက်ခတ်မှုကြောင့်တည်ဆုံးသူရေထွက်ဟာ3000နီးပါးရှိခဲ့ကြောင်းလေ့လာတွေ့ရှိချက်တစ်ခုကဖော်ပြလိုက်ပါတယ်။တည်ဆုံးသူ64ယောက်သာရှိကြောင်းဒေသခံအစိုးရကပြည်ရဲ့ဒီစင်ဘာလရဲ့ကြေညာထားပေမဲ့တည်ဆုံးသူဒီကိန်းကနေတဲ့46ဆကြောင့်များနေတဲ့အကြောင်းတရားလွတ်လပ်တဲ့လေ့လာချက်တည်းရဲ့မနေ့ကကထုတ်ပြန်ကြီးမှာဖော်ပြထားတာပါ။မွန်တန်းတင်ခဲ့ပြီးတဲ့နောက်ဆိုးရတဲ့အခြေအနေအောက်မှာထိရတည်ဆုံးသူစင်းကိုအပြည့်အဝကောက်ယူနိုင်တဲ့အခြေအနေမျိုးမရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။အစိုးရကအခြေအနေကြေညာနိုင်တယ်ဆိုတော့ကိုမျှော်မှန်းထားမယ်တင်ငန်းစာတရားဖြစ်တဲ့အကြောင်းလဲအုတ်ချွေရမှုရီကာဒိုဇဲလိုကပြောဆိုခဲ့တာပါဟာရီကိန်းမုန်တိုင်းကိုရင်းဆိုင်ဖြစ်ရှင်းတဲ့အောင်လေ့လာမယ့်ကော်မရှင်တရားကိုဖော်စီသွားပြီးရှေ့နာကမှမုန်တိုင်းနဲ့ကြေညာတဲ့အခါအန္တရာယ်ရှိနေတဲ့သူတွေကိုလည်းစီရင်ပြုစုထားမှဖြစ်တဲ့အကြောင်းလဲအုတ်ချွေရမှုကပြောဆိုခဲ့ပါတယ်တရားတည်ဆုံးသူအရေးအတွက်စီရင်တဲ့ထွက်ပေါ်လာပြီးနောက်အုတ်ချွေရမှုကိုကူညီဖို့လဲသမရအင်ပြူတော်ကကန့်လန့်ခဲ့တာပါပေါ်တိုရီကိုကျွန်းမှာအခြေခံစောင့်နှွေးနေနေအကြီးအကျယ်ဖြစ်စီခဲ့တဲ့အထိဟာရီကိန်းမာရီယာတက်ခတ်ခဲ့ပြီးတဲ့နောက်တည်ဆုံးသူအရေးအတွက်နဲ့ပတ်သက်လို့လဲအငင်းပွားစရာတွေပေါ်ပေါက်ခဲ့ပါတယ်မုန်တိုင်းတန်ကြောင့်လူပေါင်း1000နဲ့ချီအိုးအိမ်ဆုံးခွာခဲ့ကြရတယ်လို့လာရီနဲ့ချီတည်ဆင်းမီပြက်လက်မှုတွေနဲ့လဲကြုံရတာပါနောက်တစ်ချိန်အင်အားဖြင့်မုန်တိုင်းကျောင်းရတဲ့အခါမျိုးမှာပေါ်တိုရီကိုကျွန်းဟာအန္တရာယ်ရှိတဲ့အခြေအနေမှာရှိနေစေဖြစ်တဲ့အကြောင်းလဲအုတ်ချွေမှုလိုစလိုကမနေ့ကပဲသတိပေးပြောဆိုထားပါတယ်
။တောင်ဆူဒါနိုင်ငံရဲ့ဆိုးဝါးလာတဲ့ငါးနေကြာပြည်တွင်းစစ်ကြီးအဆုံးသတ်စေမဲ့ညီညာရေးသဘောတူညီချက်နောက်ဆုံးမူချက်မှာလက်မှတ်ထိုးဖို့တောင်ဆူဒါသဘုံကောင်းဆောင်ရစ်မချာကဆုံးဖြတ်လိုက်ကြောင်းကြားနေညီနိုင်သူတယောက်ကပြောပါတယ်။ဒီလအစောပိုင်းကတောင်ဆူဒါသမ္မတဆယ်ဗာကီယာနဲ့အာနာမြဝေမဲ့သဘောတူညီချက်ကနအုပ်မူချက်မှာမချာကလက်မှတ်ရေးထိုးခဲ့ပေမဲ့ပြည်နယ်ရေးနဲ့နမိတ်ရင်းနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူကြမ်းမှာတော့လက်မရေတို့ပုံညင်းဆိုခဲ့ပါတယ်။ကြာလာပရင်နေ့မှာတော့ဆူရန်ဂျာနဲ့ညင်နိုင်သူတွေနဲ့အပြင်းထန်ဆွေးနွေးပြီးတဲ့အခါမှာမာချာကလက်မရေထုံမယ်လို့ဆုံးဖြတ်လိုက်ပါတယ်။တောင်အာဖရိကနိုင်ငံကိုပြည်နှင်တန်းပေးခံခဲ့ရတဲ့မာချာဟာအခုချိန်မှာတောင်ဆူဒန်အစိုးရရဲ့သူ့သမ္မတ၅ယောက်ထက်ကတယောက်ဖြစ်ပြန်ရောက်လာမှဖြစ်ပါတယ်။သမ္မတနဲ့တဘုံကောင်းဆောင်တို့အကြားအာဏာအပြိုင်လွှင့်နေမှုတွေနဲ့ညင်ညာရေးသဘောတူညီချက်တွေရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်ပေါင်းနဲ့ချီတေဆုံးခဲ့ပြီးတန်းနဲ့ချီလက်အိုးရင်ဆုံးဖြတ်ထွက်ပြေးခဲ့ရပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်American ပြည်အောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာ American ကထုတ်ပြောလိုက်တဲ့အပေါ်မြန်မာအစိုးရအနေနဲ့ဖုံးကွယ်ညှင်းပယ်မနေဘဲအပြစ်မှန်ကိုရင်ဆိုင်ပါလို့ရခိုင်အရေးဆောင်ကြီးလေးလာနေသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်ရခိုင်ရေးဟာနိုင်ငံတကာရဲ့လုံခြုံရေးကိုချိန်ချောက်လာနေတယ်လို့လုံခြုံရေးကောင်စီမှစိုးရိမ်မကင်းပြောဆိုမှုတွေအပေါ်မှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံတခုရဲ့အရေးထက်ဒေတာရင်းလုံခြုံရေးကိုအလေးထားစဉ်းစားဖို့လိုအပ်လာပြီလို့အကြံပေးကြပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဩဂုတ်လ28ရက်မနေ့အင်္ဂါနေ့ကကုလလုံခြုံရေးကောင်စီမှပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်တက်ရောက်တဲ့မြမရေးတကပွင့်ဆွေးနွေးပွဲမှာတော့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟေလီကလည်းအမေရိကန်ဆိုရဘက်ကစုံစမ်းတွေ့ရှိထားတဲ့ရခိုင်မြောက်ပိုင်းမှာရိုဟင်ညာမွတ်စလင်တွေပေါ်မြမလုံခြုံရေးတပ်တွေရဲ့လူခွေချိုးဖောက်မှုတွေဟာလူကြားလို့တော့မကောင်းတဲ့ရာဇဝတ်ပြစ်မှုတွေဖြစ်ပြီးဒီစုံစမ်းချက်တွေဟာကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့အမေရိကန်ကထုတ်ပြောလိုက်ပါတယ်။အခုလိုမျိုးနိုင်ငံတကာနဲ့ကုလကထောက်ပြပြောဆိုနေတဲ့ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေအပေါ်မြန်မာအစိုးရအနေနဲ့ငြင်းဆန်နေမဲ့အစားအဖြစ်မှန်ကိုရင်ဆိုင်ဖြေရှင်းတင်ပါပြီလို့ရခိုင်အရေးလေ့လာအကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကအခုလိုတိုက်တွန်းပါတယ်
။ဟို US ရဲ့ပြည်ထောင်ချက်တွေကယူရဲ့သူတွေပဲထပ်တူပဲပြောရင်နော်အဲ့တော့ဒီမှာအစိုးရအနေနဲ့ကဒီဥစ္စာကိုပြန်ချပါလိမ့်ဆိုတာကတော့ဟုတ်ပြီလွန်လောအားရှိသွားတယ်နော်ဟုတ်သောဒီအပြင်းဆန်တဲ့ပြည်ကြီးတွေကနော်ဘန်ဂလားဒေ့ရှ်ကိုတွားပြီးတွေးထားပြီးအဲ့တော့ကမှမြန်မာအစိုးရအနေနဲ့ကဟိုလက်မခံနိုင်ဘူးဒီစာရီးကမှားနေပါတယ်နော်ဒါလေးပြန်ချပါလိမ့်ဆိုရင်တော့အရင်ကကွာဟောင်းမှုကများပြီးတော့ကိုယ်ကဆက်ဆက်တဲ့ဆိုလို့ကအများကြီးနော်ဘာလို့ရုပ်ပြီးရုပ်သာဆိုတဲ့ဟာကလည်းဟိုဆက်ဆက်ကွာအရင်ကပြန်ဟောအထင်ရှားနေပြီ။အဲ့တော့နေပြည်တော်မှာရှိတဲ့မြန်မာအစိုးရဆိုတဲ့အဖွဲ့အစည်းကပဲ
ကောင်းဆောင်ရောနော်ရဲဘော်ရင်ဆိုင်မှာဆိုတာကိုသူကမလုပ်ဘူးသူတော့ချိန်ရှောက်တာတော့သို့မဟုတ်ပဲရှိရတယ်လုံချုံရဲကောင်စီရဲ့မြမရေဆွေးနွေးပွဲမှာတော့အလှကြဥက္ကဋ္ဌဖြစ်တဲ့ဒီတိန်နိုင်ငံနိုင်ငံသားရဲ့ဌာနရုပ်ရဲ့တနတဟာယနဲ့ကုလသမဂ္ဂရေးရာဝန်ကြီးလော့အမက်ကဒီအစီရင်ခံစာပါအချက်တွေအရအခုလိုရိုဟင်ဂျာမွတ်စလင်တွေကိုမြမစစ်တပ်ကအတင်းကြပ်မောင်းထုတ်ခဲ့တဲ့စစ် င်တူဦးဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီဟိုဒီကိစ္စရဟာဟိုတိုင်းပြည်တပြည်နဲ့ဖြစ်နေတဲ့ကိစ္စမဟုတ်တော့ဘူး။ဘာကြောင့်လဲဆိုတော့ဒီဒုက္ခတွေများဟာဒီရခိုင်လောလောဆယ်ဖြစ်တဲ့ကိစ္စမတိုင်ခင်ကလေးကဒုက္ခတွေဒီဟာဟိုကဘာအနှံ့ကိုရောက်နေကြတာရှိတယ်လေ။အဲ့တော့ဒီဒုက္ခတွေပြဿနာနဲ့ဟိုတွဲဖက်ပြီးတော့ကဒီပြိပက်ကကထန်ဆောင်လိုက်တဲ့အခါကျတော့ဒုစရာဒီအောင်စုတစ်ခုတည်းရဲ့အရေးမဟုတ်တော့ဘဲနဲ့အပြည်ပြည်ဆိုင်ရာရဲ့တိစ္ဆာဖြစ်သွားပြီလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မို့ကျွန်တော်တို့ကော်မရှင်ကလည်းအဲ့ဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဟိုအားလုံးသူ့စီစီနိုင်ငံပေါင်းစုံဝင်ပြီးပေါင်းပြီးတော့အဖြေတစ်ခုရှာဖို့အတွက်လိုအပ်တယ်ဆိုပြီးတော့နိုင်ငံအားလုံးရဲ့ဟိုစုပေါင်းပါဝင်မှုကိုလည်းကျွန်တော်တို့ကတကြံပြုထားတာရှိပါတယ်။ပြိပက်ခရဲ့အဖြေကိုရှာဖို့ပေါ့နော်။အဲ့တော့အခြေအနေပေါ်မှာမူတည်ပြီးတော့လေနာဓာတ်နဲ့တစ်ခုလည်းမဟုတ်ဘဲနဲ့အကောင်းဆုံးအဖြေရအောင်ပြီးပေါင်းစုံကိုကျွန်တော် all the option ကို open လုပ်ထားပြီးတော့ပါကျွန်တော်တို့အဖြေရှာမယ်ဆိုရင်တော့အကောင်းဆုံးလုပ်ကိုကျွန်တော်မြင်ပါလိမ့
်မယ်။ရခိုင်ပြည်နယ်ရဲ့အရေးဟာရေရှည်ဖြည့်ဆည်းရမယ်၊တိမ်မွေ့နန်းနေတဲ့ကိစ္စရပ်ဖြစ်တယ်လို့ဖြစ်စဉ်တွေကိုလည်းအထောက်ထားခိုင်ခိုင်မာမာနဲ့ပြသဖို့လိုတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းသုံးသပ်ပါတယ
်။သူတို့ပြောနေတာတည်းကကျွန်တော်တို့မြင်ရတာကတော့တစ်ဖက်သက်ကြီးဆန်သောအားကြီးကြတယ်နော်။တစ်ဖက်သက်ကြီးဆန်သောနဲ့ဒီအများပြောနေတဲ့စကားတွေမှာဒီတက်မတော်ဘက်ကတော်တော်လေးကိုပေါ့နော်။ဒီမျိုးတုံးသက်ချက်တဲ့ကြည့်ကြရဲမတင်ကျင်းနေဆိုတော့အချက်လက်တွေကိုတော့တကယ်ကိုပေါ့နော်သူတို့တက်တဲ့အထောက်ထားပြဖို့လိုအပ်ပါတယ်နောက်တစ်ခုကလည်းသူတို့ဒီလုံခြုံရေးပိုင်းနဲ့ပတ်သက်လို့ဟိုတက်မလာဖြစ်ခဲ့တဲ့နေရာမှာလည်းသူတို့တက်မတော်ဖက်ကလည်းအပြစ်ပေးတဲ့လူတွေကိုလည်းသူတို့အပြစ်ပေးထားပြီးဖြစ်ပါတယ်အဲ့ဒါကြောင့်တကယ်ကျမတို့ရခိုင်ဘက်မှာဖြစ်တော်တဲ့ဒီခင်းလူတွေကိုတက်တဲ့တိုင်းရင်းသားတွေအသက်ခံရတဲ့အာသာအဖွေးတွေကိုတော့မပေါ်ထုံးနိုင်နေလေကျမတို့မြန်မာနိုင်ငံကဒီပဲဖြစ်အပ်နေတာကတော့လုံလုံအားကြီးပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင်
နိုင်ငံတကာနဲ့ကုလကရိုဟင်ဂျာလို့ခေါ်ဝေါ်ပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့သုံးလုံးနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေချိန်မှာပဲရခိုင်ပြည်နယ်ကလူခွေရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေကိုတော့လက်မခံကြောင်းမြန်မာအစိုးရကပြောဆိုထားပါတယ်။လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးမြန်မာအရေးဆောင်ရွက်မလဲဆိုတာကဘာကစောင့်ကြည့်နေကြောင်းလည်းအမေရိကန်ပြည်ထောင်စုဘက်ကအဲ့ဒီအစည်းအဝေးမှာအလေးနက်ထားပြောဆိုသွားခဲ့ပါတယ်ရှင်။
မဆုမွန်စုစည်းတင်ပြထားတာပါအခုတော့ရန်ကုန်မန္တလေးလမ်းပေါ်ဒီကနေ့မနေ့ရေကျော်ခဲ့လို့လမ်းပိတ်ထားရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ပဲခူးတိုင်းတောင်ငူခိုင်စွာချောင်းရေလောင်တမန်ရေရှမ်းပြီးဒီကနေ့မနေ့6နာရီလောက်မှာရေပိုလွှဲနေရန်တစိမ့်တစ်ပိုင်းပဲ့ချခဲ့ရကြတော့စွာမြို့အပါဝင်ရန်ကုန်မန္တလေးလမ်းပေါ်ရေလွှမ်းမိုးခဲ့ပြီးလမ်းပိတ်ထားခဲ့ရပါတယ်အခုရေအတော်ကျသွားပြီဆိုပေမဲ့ရန်ကုန်မန္တလေးအမြင်လမ်းမှာရှိတဲ့စွာချောင်းတရားရဲ့တချမ်းကိုတော့အသုံးမပြုနိုင်သေးပါဘူးယာယီတရားအစ်ကိုအမြန်ဆုံးထိုးဖို့ပြင်ဆင်နေတယ်လို့တရားဦးစီးဌာနကတာဝန်ရှိသူတို့ကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်။စွာချောင်းစီလောင်တမန်ရဲ့ကျိုးပဲ့သွားတဲ့ရေပိုဆွဲကစီးဝင်လာတဲ့ရေအကြောင်းဒီနေ့မနက်9နာရီလောက်မှာရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်လောက်မှာရေကျော်မှုရရှိခဲ့ပြီးစွာချောင်းကိုဖျက်ကူးထားတဲ့တရားတချက်မြောက်ကိုတပေကွဲလောက်နှိမ့်ချသွားပါတယ်။သောလွေဝန်ကြီးဌာနရဲ့တရားဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချိုကဗီဒီယိုကိုအခုလိုရှင်းပြပါတယ
်။ဒီနေရာနဲ့တောက်လျှောက်ကျနေပြီးတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီတောက်ချပြီးတော့လုပ်ငန်းတွေပါတယ်ဆစ်ဆေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့အသေးစိတ်တော့သဘောပြန်မလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့အသေးစိတ်လုပ်ငန်းတွေကိုကျွန်တော်မလုပ်နိုင်ရင်ဆက်ကြားမှာတော့အဲ့ဒီကျွန်တော်ဘေးလီဒီလီယာထိုးပြီးတော့ပြေးသွားပါမယ်။ကျွန်တော်အလုံးရေဒီအလုံးညင်သွားပြီးဒီရောလည်းမရှိတော့ဘူးဆိုတော့ကျွန်တော်အဲ့ဒီအသေးစိတ်ဆစ်ဆေးတာလုပ်ပြီးတော့ကျွန်တော် check up တယ်ပေါ့နော်။ကျွန်တော်နေသွားတဲ့နေကြတယ် check up လုပ်ပြီးတော့ကြံတင်ပြီး strengthening ကြံလုပ်ပါမယ်ကျွန်တော် PDT 400ကျွန်တော်ထိုးပါမယ်
ตัวจะกูได้กูยังงงว่าที่ยังงงว่าการยังงงว่าปีที่สี่ตัวเตล่านี่บ้านนะสาวช่างสีรองแต่มันเลสีมาส่งยังเสียไม่เชื่อไปไหมแล้วมันสะดวกอีกอ่ะหรอแค่แค่สี่เนี่ยรู้สามีติดตามกันจะอุปถัมภ์กูเรื่องอ่ะเปล่าวะเนี่ยเรื่องว่าที่ไม่จ้ากูมาเลยแล้วไปกูเล่าจ้าวะอีกเขาเดี๋ยวใช่ไหมเลยตาจ้าวะอีกเพราะยี่ตัวจ้าวะอีกเพราะเส้นน้องพ่อเนี่ยมาวันที่เดิมแต่มาเขาเนี่ยว่าไอ้ยี่บุตรเลยอ่ะว่าที่ไหนจ้าจู่ไรจ้า
แล้วมันเขาเนี่ยเบียดเอาหน้าเอาว่าเกี่ยวกับคนต้องใช้เวลาช่วงบ่ายพอไปเนี่ยก็คงยุ่งเลยเนี่ยเราอยู่ที่นี่เนี่ยเราชาวมันเลยเนี่ยแล้วมาจีเนี่ยดูแล้วเขามาเลยจะจมูกยี่สิบกว่าเลยสามีป้าวันจันทร์ที่ด้านงานต่างๆกูไปเลยอยากกูยี่บ่ช่วยเปล่าทำไปสีหลังแต่มันเนี่ยมาสีจ้าตัววิพีได้ด้วยเป็นมาแต่มันที่กันมุมสีหลังดอกบุตรใส่เบี้ยมือมือเนี่ยเสียงหวานยิ่งทันอ่ะ
ดูดีอ่ะเมียจงวันอุ้มยูจินทองอ่ะเปล่าวะเลยดูอ่ะพี่ตาก็ดูดีอ่ะตัวเป็นมาแต่มันเป็นตัวแบบกงโจ้แต่มันก็ชีวิตเลยไอ้กงโจ้แต่มันเป็นมาชีวิตสเปรย์วิญญาณนี่ยิบุเลียนี่ยิ่งชุดดับเลยสำหรับเป็นมาแต่มันเราบ้ามาที่แกมุ้งชีวะชื่อเสียงเราเหมือนกับไอ้ยิบุเลียแต่ฉันเป็ดตัวแบบเนี้ยดีบีเราเป็ดตัวเราอยู่ชุดเดียวไปอ่ะเนี่ยเนี่ยมีอะไรตัวเราอยู่ยี่เจ้าตัวเราแกเนี่ยมันก็แต่มันเนี่ยมันก็ชีวิ ပြောကူရေပူလွဲရေထွက်တာကတော့တော်တော်နည်းလာပြီလို့ပြောပါတယ်။အော်ကွင်းနေတယ်မှာဝင်နေကြီးရလဲပြီးခဲ့တဲ့ဆယ်နာရီဝဲလောက်ကတီးရတဲ့တရင်ရတော့သူက6လက်မလောက်ကြတယ်ပြောတယ်အခုနောက်ပိုင်းတော့2ပေလောက်ကြပြီလို့တော့တရင်ရတယ
်ရေစွမ်းမိုးတာဖြစ်ပွားပြီးရန်ကုန်နေပြည်တော်အမြန်လမ်းပိတ်ထားရတဲ့အချိန်မနက်စောစောပိုင်းမှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒုတိယသမ္မတဗန်တီယူတို့ကလည်းတရားနေရာကိုလာရောက်ဆက်စည်ခဲ့ပါတယ်အမြန်လမ်းပိုင်းနှစ်ခုလုံးကတည်ယူပို့ဆောင်ရေးကိုအဓိကလွတ်ကင်နေရဖြစ်တာကြောင့်ကုန်စည်စီးဆင်းမှုမရဆိုင်သွားအောင်လမ်းပိုင်းတွေကိုအမြန်ဆုံးပြုပြင်ဖို့ကြိုးစားနေတဲ့အကြောင်းစောက်လွေဝန်ကြီးဌာနတောင်းရှိသူတွေကပြောပါရယ်ခင်ဗျာ
ကိုစော်ထက်သတင်းပေးပို့ထားတာပါအခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်မြန်မာကျပ်ငွေတန်ဖိုးရဲဆက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်ဆန်ချိန်ချိုးနေစေဖြစ်ပါတယ်အစိုးရဘက်ကရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်တင်ပြီဆိုတဲ့အကြံပေးချက်တွေရှိနေချိန်မှာပဲမြန်မာငွေကျပ်တန်ဖိုးဟာနိုင်ငံတကာငွေကြေးဈေးကွက်ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့တုံ့တက်ပြောဆိုမှုတွေလည်းရှိနေပါရဲ့ကိုသိန်းထိုက်ဦးစုစည်းတင်ပြထားပါရဲ့ရှင
်ကျပ်ငွေတန်ဖိုးကျတဲ့အချိန်ထဲမှာရွှေတစ်ကျပ်သားကို7သိန်းနီးပါးဈေးဖြစ်လာပြီးလောင်စာဆီဈေးတွေလည်းတရရိပ်တက်နေတာကြောင့်အကျိုးဆက်ဖြစ်အခြေခံစားကုန်တွေအပေါ်မှာရိုက်ခတ်မှုတွေရှိလာပါတယ်မြန်မာနိုင်ငံကုန်သွယ်များတဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုက္ခတာဥမမောင်လက်ကတော့ပြည်တွင်းလုပ်ငန်းတွေမှာဒေါ်လာနဲ့ငွေပေးချေတာတွေမလုပ်ဖို့စီကံသတ်မှတ်ချက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ခံတွေ့ဖို့လိုမယ်ဆိုပြီး BOE ကိုပြောပါတယ
်မြန်မာနိုင်ငံမှာ dollarization ဆိုပြီးတော့ဒီဒေါ်လာနဲ့အယောင်းအဝယ်မပြုတ်လို့ရဘူးဆိုပြီးဗဟိုဘဏ်ကနေပေါင်းတော်ကြပါပြီးအမိန့်ထုတ်ထားတာတွေရှိပါတယ်ဒါကသူတို့လိုက်နာခြင်းမရှိတာလေးတွေကိုတွေ့ပါတယ်အာနာတီခြင်းမရှိတာလေးတွေကိုတွေ့ပါတယ်ဟိုများများဆဆကတော့ဒီလေးလက်မှတ်တွေဟိုလောက်တာတွေတော့ကြောင်းနေပါကြောင်းနေကအနည်းဆုံးဒေါ်လာ3000 5000အထိပြည်တွင်းမှာကြောင်းနေတာတစ်ခါတစ်ခါဒေါ်လာနဲ့ပေးချေရတယ်တော်တော်များတဲ့အတွက်ဟိုနေရာတိုင်းမှာဟိုတော်တော်များများနေရာတွေမှာဒေါ်လာနဲ့ပေးချေရတယ်ဒေါ်လာနဲ့ငွေယူငွေသိမ်းတုံးနေကြတာပ
ါဩဂုတ်လ29ရက်နေ့ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့စီဝါရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့ခမ်းနားမှာလဲ UMFCCI ဘက်ကဒီကိစ္စကိုလေးထားတင်ပြခဲ့ပါတယ်။ဘာလုပ်ငန်းဆိုင်ရာကြွန့်ကျင်သူအကြံပေးဦးရဲမင်းဦးကတော့ကြက်ငွေတန်ဖိုးကြတာကိုထိန်းထားနိုင်ဖို့အစိုးရဘက်ကနီလန်ပေါင်းစုံနဲ့စူးစမ်းနေတယ်လို့မြင်တဲ့အကြောင်း VOE ကိုပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာငွေကြေးအတက်ကြတဲ့ပြည်တွင်းငွေကြေးကစားမှုတွေရဲ့ရိုက်ခတ်မှုတွေကတော့ရှိနေဦးမယ်လို့သူကမြင်ပါတယ်။
အပူပန်ဘက်ကပူပန်လုံးဝမဲ့ဒေါ်လာဒီဆွတ်နဲ့ထုတ်ပြီးတဲ့ပါပြီးပြီးခဲ့တဲ့တစ်ပတ်ကစပြီးစထုတ်ပြီးတာလည်းရှိနေပြီ။အဲ့လိုပဲစီမံကဏ္ဍဘက်ကသူလုပ်ဖျက်ရတယ်ရှိတာလုပ်တယ်စီဘကူတန်ဘက်ကလည်းသူလက်ရှိ re-export တွေကိုယာယီပိတ်တာတွေပါတယ်သူစလုပ်နေပြီအဲ့တော့အစိုးရဘက်ကတော့ action ကတော့စသွားနေပါပြီဒါပေမဲ့ပြင်ပကဒီနိုင်ငံတော်ငွေကြေးအတက်အကျပုံမူတည်ပြီးတော့ဒေါ်လာဈေးအတက်အကျတော့ရှိနေအောင်ပါပဲဒီထဲမှာလည်းအခုဒီရပိုင်းဈေးပြန်တက်တာဆိုရင်တကယ်ဈေးတက်ချင်လို့တက်တာလားဒါမှမဟုတ်ဥမာ UN အစိုးရကသတ်တယ်ဆိုပြင်းကိုခြံပြီးတော့မှဒေါ်လာဈေးကိုဝင်ကစားတာလားဒါမျိုးလေးတွေကျွန်တော်တို့မှရှိတတ်တယ်အောင်ဈေးချအောင်တော့မလုပ်နိုင်ဘူးဒါပေမဲ့တက်ဆင်းလာတဲ့ပုံမတက်အောင်ပဲကျွန်တော်တို့ထိန်းထားလို့ရမှာ
နိုင်ငံတကာအခြေအနေလေးလာသုံးသက်သူတူဖြစ်တဲ့ဥမမောင်စိုးကတော့မြန်မာကျပ်ငွေတန်ဖိုးဟာကမ္ဘာနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေရဲ့ရိုက်ခတ်မှုကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးလို့သုံးသက်ပါတယ
်ဥတီယုံနဲ့ကျွန်တော်တို့ဗမာပြည်စီးပွားရေးကတော်တော်ဆက်နွယ်နေများပါတယ်လောလောဆယ်တီယုံငွေစည်းကျနေဗမာငွေစည်းတွေဆက်ကျဖို့အလားအလာရှိပါတယ်နောက်တစ်ခေါက်ဒီဥတီယုံနဲ့အမေရိကန်နဲ့ကုန်သွယ်ရေး
เนี่ยประเดี๋ยวสุนีบุรีมาเปลี่ยนเลยวูทับีอ่ะคนเนี่ยดูเลยเดี๋ยวมึงจ่ายได้สิบ้างมึงจ่ายได้หรอสักสี่หมื่นเลยไม่รู้ทำอะไรกันเนี่ยยามาจ้างวิจารณ์บุตรใจทุกจ่าลารีกูกล่าวไว้ว่าเสียกว่ากูทิ้งทางในมือส่วนยังส่วนยาเบิกก็ต้องใช้ช่อใจบ่าวเองยี่สิบมาหรือสองจ่าลีสี่หมื่นเลยลุงยังเนี่ยจ้างช่วยแม่ซีซีไอเดียกูท่ากูมองมองแล้วก็เสียเปล่าเลยกูเลี้ยงสิกูกล้าเป่าดีเนี่ยด้วยบีโร่ที่ประเทศกูช่วยบุรุษ ဟို short ဘူးလိုပါတယ်တချို့ project တွေမှာဟို state owned enterprise ကိုခေါ်ပါတယ်နိုင်ငံပိုင်ဟိုလုပ်ငန်းတွေမှာလည်းရှုံးနေတဲ့ဟာတွေကိုဟိုရပ်တန့်ဖို့လည်းလိုပါတယ် export incentive တွေပေးဖို့ရဲ့နောက်တော့ဟို rebate တွေပေးဖို့ပါဘူးကျွန်တော်တို့အကုန်လုံးပေးထားပါတယ်ပြောထားပါတယ
်အမေရိကန်ငွေလဲလုံးဖြစ်တဲ့နေတဲ့အတွက်နိုင်ငံပေါ်ထိခိုက်မှုတွေကိုအ ਨੇ ဆုံးဖြစ်အောင်ပြည်ထောင်စုအစိုးရအဖွဲ့ကဘာတွေဆောင်ရွက်ထားသလဲအခြေအနေတွေနဲ့ပတ်သက်လို့ပြည်သူတွေကိုပို့မွင့်လင်းလင်းချပြဖို့မနေ့ကပြည်ထောင်စုလွှတ်တော်အတွင်းမှာမှတ်ချက်ပြီးတင်ပြမှုတွေရှိနေပါတယ် UMFCCI ကုန်သည်ဆက်မှုလုပ်ငန်းရှင်တွေဘက်ကတော့ပို့ကုန်မြင့်တရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သည်လုပ်ငန်းတွေကိုကာဝယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုမယ်ဆိုပြီးနိုင်ငံတော်အစိုးရကိုခြံပေးတင်ပြထားကြပါမယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြပေးထားတာပါအခုကျမတို့အတန်လှည့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူဒူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်မြောက်အမေရိကန်လွတ်လပ်စာကွန်ရက်သဘောတူညီချက်နက်တာကိုပြန်လည်စားထုတ်ဖို့ကြိုးပမ်းနေကြမှာပဲအဖို့အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်သက်ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါကွလန်ဒူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းကိုကွန်ပျူတာအောက်မေ့ဝယ်အခမ်းအနားတွေကိုနှစ်ပေါင်း30ကျော်လွတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီပြည်နယ်မျိုးတော့ဖီနစ်ခ်မြို့ကလွတ်တော်အဆောက်အအုံမှာတည်ထောင်အခမ်းအနားတစ်ခုကျင်းပပြီးကွန်ပျူသွားမှာပါဒီနောက်မှာတော့အများပြည်သူကိုကာရောဝါပြုခွင့်ပေးမှာလည်းဖြစ်ပါတယ်မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပိုင်းချက်မှာပဲတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေရှင်းနေထဲမှာပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျူးဆွန်မှာနျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ကရေဘူးရဆန်ဆန်ဂရီပေးပြောဆိုခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစီရေးလေ့ကျင့်မှုတွေကိုဆန့်ကန့်ထားမယ်ကြောင်းရုတ်တရက်ကြေညာထားတာပါမြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့ညရီမှာပူးတွဲစီရေးလေ့ကျင့်မှုကိုဆန့်ကန့်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်မှုဂရီပေးထားတာမဟုတ်ကြောင်းလည်းအမေရိကန်ကာဝေးဝန်ကြီး James Mattis ကပင်ကွန်စင်တာနာချုပ်ကမနေ့ကတင်းစားရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါမြန်မာနိုင်ငံကရက်ဆက်ကြံကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အယက်သားစုရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအပြစ်မတင်သင့်တဲ့အကြောင်းအမေရိကန်ထိပ်တန်းလွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါးကျူးလွန်နေတာမှမင်မဲ့စစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားနိုင်တဲ့အခွင့်အာဏာမရှိတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဝေဖန်မှုသူ့အနေနဲ့ဆန္ဒမရှိတဲ့အကြောင်းထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နဲကမနေ့တုန်းကပဲတင်းနောက်တွေကိုပြောဆိုခဲ့တာပါရခိုင်ပြည်နယ်မှာပြည်ခရနေတဲ့ဖြစ်ခဲ့တဲ့ဗိပကတ်တွေအတွင်းရိုညာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေရကပယ်ချလိုက်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တက်မတော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းကောင်းဆောင်6ကိုလူမျိုးတွန်းတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့ကတင်းလာနေတဲ့အစီရင်ခံစာထုတ်ပြန်တောင်းဆိုထားတာပါ
ကျေးဇူးပါရှင်တဲ့ရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကအမတ်သိန်းကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပဲ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 71.25 ရို့ကနေထုတ်လွင်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.